ာညနေခင်းပါရှင်2019ခုနှစ်အောက်တိုဘာလ8ရက်အင်္ဂါနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19.25တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။စမခွာညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျွန်တော်ခင်ဗျူထွေးပါစီးပွားနိုင်ငံကခတ်လူမျိုးစုလက်နက်ကိုင်အဖွဲ့တွေကိုတူရကီဆွေရောက်ကတိုက်ခိုက်လာနိုင်ခြင်းရှိတဲ့အပေါ်အမေရိကန်သမ္မတကတင်းတင်းမာမာသတိပေးလိုက်ပါတယ်။ဒါကအမေရိကန်သမ္မတထရမ့်နဲ့ယူကရိန်းအစိုးရတာဝန်ရှိသူတွေကြားဆက်သွယ်မှုတွေနဲ့ပတ်သက်လို့တော့ဥရောပသမ္မတဆိုင်ရာအမေရိကန်သံအမတ်ကြီး Gordon Sondland ကိုအောက်လွှတ်ချုပ်ကော်မတီ၃ရက်ကဒီနေ့မေးမြန်းဖို့ရှိနေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမန်နန်းလောင်နဲ့အတူပြပြပေးသွားပါမယ်ရှင်။
အခုညနေခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာလေးထဲမှာတော့စီးရီးယားမြောက်ပိုင်းကအမေရိကန်တပ်တွေပြန်ရုတ်သိမ်းမယ်လို့သမ္မတအင်ဂျူရောကကြေညာခဲ့ပြီးတဲ့နောက်တူရကီကစစ်စင်ရေးတုံ့ပြန်ဖို့ပြင်ဆင်လာတဲ့အကြောင်းနိုင်ငံတကာသတင်းလွှာတစ်ပုဒ်နဲ့အတူမြန်မာတနိုင်ငံလုံးအပြစ်ရရေးအတွက်ငြိမ်းချမ်းရေးဆွေးနွေးပွဲလုပ်ငန်းစဉ်အခြေအနေတွေရောဘယ်လိုရှိပါသလဲ
။ဒီမူရဲဘယ်ကဖြစ်လာလဲဆိုတော့ပြီးခဲ့တဲ့နှစ်အောက်တိုဘာလက KNU ဥက္ကဋ္ဌနဲ့ RCSS ဥက္ကဋ္ဌကဦးဆောင်ပြုမှာတင်ပြရတာအချက်လက်
တွေဒီလာတဲ့ကျင်းပဖို့ရှိနေတဲ့ငင်းချမ်းရေးဆွေးနွေးပွဲအပေါ်ဘုံမျှော်လင့်ချက်တွေရှိတဲ့အကြောင်းပြည်ထောင်စု Institute ကဒါရိုက်တာဥခွန်ဆိုင်ရဲ့ VOA နဲ့တည်ထောင်တွေ့ဆုံမေးမြန်းခန်းမှာနားဆင်ကြရမှာပါ။ထိုင်းကုမ္ပဏီတွေဘက်ကနှစ်နိုင်ငံနားလည်မှုစာချုပ်လွှမ်းစီကံချက်တွေကိုမလိုက်နာတဲ့အတွက်မြန်မာလုံခြုံရေးအခက်တွေနေတဲ့အခြေအနေကိုလည်းပြောပြပေးမှာပါရှင်။အခုရင်ဆုံးတော့အင်ကာနဲ့ညံ့နေခြင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမက်ကင်ဖြူထွေးနဲ့မန်နန်းလောင်တို့ပြောပြပေးပါမယ်ရှင်။
စီးရီးယားနိုင်ငံအတွင်းအစွန်းရောက်ဖွဲ့တွေကိုတိုက်ခိုက်ရမှာအမေရိကန်နဲ့အတူလက်တွဲတိုက်နေတဲ့ခတ်လူမျိုးစုလက်နက်ကိုင်အဖွဲ့တွေအပေါ်တူရကီအစိုးရကတိုက်ခိုက်လာနိုင်ခြင်းရှိတဲ့အပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတင်းတင်းမာမာသတိပေးလိုက်ပါတယ်။ခတ်တပ်ဖွဲ့တွေအပေါ်တူရကီကတိုက်ခိုက်လာရင်အမေရိကန်တပ်ဖွဲ့တွေကြောင်းဝင်ပါတာမျိုးလုပ်မှာမဟုတ်ဘူးလို့ပြောဆိုတဲ့အချိန်ထဲမှာပဲတူရကီဘက်ကလူမဆန်ဘူးလို့ယူဆရတဲ့အချိန်အလွန်အကျွံဆောင်ရွက်လာရင်တော့တူရကီရဲ့စီးပွားရေးထိခိုက်ပျက်စီးအောင်လှုပ်သွားမယ်လို့သမ္မတထရမ့်ကဒီတင်းနာနေနေ့လယ်ပိုင်းမှာပဲသတင်းတောက်တွေကိုပြောဆိုလိုက်ကြပါ။တချိန်ထဲမှာပဲအမေရိကန်တပ်ဖွဲ့တွေနဲ့အတူ IS အစွန်းရောက်တွေကိုချိန်မုံနေတဲ့စီးရီးယားကတပ်ဖွဲ့တွေကိုအမေရိကန်ကစွန့်ခွာထွားထားခဲ့တဲ့အပေါ်မှာဒီသမ္မတရဲ့ Republican မဟာမိတ်တွေကမကြေမနက်ဖြစ်နေကြပါတယ်။စီးရီးယားကနေအမေရိကန်တပ်တွေရုတ်သိမ်းမဲ့ဆုံးဖြတ်ချက်ဟာအမျော်အမြင်မရှိတဲ့တာဝန်မဲ့လုပ်ရဖြစ်တယ်ဆိုပြီးအထက်လွှတ်တော်မှာသမ္မတထရမ့်ကိုအခိုင်အမာထောက်ခံနေသူ Republican အထက်လွှတ်တော်အမတ် Lindsey Graham ကပြောပါရယ်သမ္မတရဲ့ဆုံးဖြတ်ချက်ကိုသူလက်ခံမှာမဟုတ်ဘူးလို့လည်း Mr. Graham က Fox သတင်းဌာနအစီအစဉ်တစ်ခုမှာပြောဆိုသွားပါရယ်စီးရီးယားကအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းတဲ့သမ္မတရဲ့ကြီးညာချက်ကိုအထက်လွှတ်တော်လူများစု Republican ခေါင်းဆောင် Mitch McConnell နဲ့အောက်လွှတ်တော်ဥက္ကဋ္ဌ Democrat ခေါင်းဆောင် Nancy Pelosi အပါအဝင်အမေရိကန်နိုင်ငံရေးပါတီနှစ်ရပ်စလုံးကအရေးပါတဲ့လွှတ်တော်အမတ်တွေကပြင်းပြင်းထန်ထန်ဝေဖန်နေကြတာပါရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ယူကရိန်းတာဝန်ရှိသူတွေကြားဆက်သွယ်မှုတွေနဲ့ပတ်သက်ပြီးတော့စုံစမ်းဖော်ထုတ်ဖို့ဥရောပသမ္မတဆိုင်ရာအမေရိကန်သံအမတ် Gordon Sondland ကိုအောက်လွှတ်တော်ကော်မတီ၃ရက်ကဒီကနေ့အမေမြန်ဖို့ရှိပါတယ်။သမ္မတထရမ့်ကိုတရားစွဲဆိုနိုင်ရင်စုံစမ်းမှုတစ်စိတ်တစ်ပိုင်းအဖြစ်အောက်လွှတ်တော်ကော်မတီကအခုလိုတကပိတ်အမေမြန်မှာပါ။ဒီလိုစုံစမ်းစစ်ဆေးနေတဲ့ကိစ္စဟာနောက်နှစ်ကျင်းပမယ့်သမ္မတရွေးကောက်ပွဲမှာဒုတိယသမ္မတတက်တန်အတွက်သူ့အနိုင်မရအောင်ဒီမိုကရက်တွေရဲ့တမင်အခွင့်အရေးနဲ့လုပ်ရဆိုပြီးသမ္မတထရမ့်ကမနေ့တနင်္လာနေ့မှာပဲထပ်ပြီးတော့ဆွဆွဲပြောဆိုခဲ့ပါတယ်။သမ္မတထရမ့်အမေရိကန်နိုင်ငံရေးပြိုင်ပွဲဖြစ်လာနိုင်ခြင်းရှိတဲ့သူသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့ဘိုင်ဒန်ရဲ့သားဟန်တာတို့ကိုစုံစမ်းစစ်ဆေးလာအောင်ယူကရိန်းတာဝန်ရှိသူတွေကိုတိုက်တွန်းခဲ့တဲ့မစ္စတာဆာလန်ကအခုစုံစမ်းစစ်ဆေးမှုအတွက်အရေးပါတဲ့သူတူဖြစ်လာပါတယ်။ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီနဲ့သမ္မတထရမ့်တို့တယ်လီဖုန်းဆက်ပြောဆိုပြီးနောက်တနေ့မှာတော့ဆာလန်နဲ့ယူကရိန်းဆိုင်ရာအမေရိကန်ကိုယ်စားလှယ်ကတ်ဖော်ဂါရိုကယူကရိန်းခေါင်းဆောင်နဲ့အခြားနိုင်ငံရေးအထင်ကြီးပုဂ္ဂိုလ်တွေကိုတွေ့ဆုံခဲ့တယ်လို့အတွင်သတင်းပေးတင်ရသူကပြောပါတယ်။2020သမ္မတရွေးကောက်ပွဲမှာပြန်လည်အရွေးကောက်ခံရရေးအတွက်သမ္မတထရမ့်ကနိုင်ငံခြားအစိုးရတရရဲ့အကူအညီရဖို့ကြိုးစားခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့အဲ့ဒီလိုအတွင်းသတင်းပေးတိုင်ကြားခဲ့တဲ့ကိစ္စကြောင့်ပဲသမ္မတထရမ့်ကိုတရားစွဲဆိုနိုင်ရေးစုံစမ်းမှုတွေဖြစ်လာတာပါ
Iraq အစိုးရစတ်ကျင်ဆန္ဒပြသူတွေနဲ့သတင်းမီဒီယာတွေအပေါ်တိုက်ခိုက်မှုတွေကို Iraq သမ္မတ Baham Salih ကရှုံချလိုက်ပါတယ်လူပေါင်း100ကျော်တေဆုံးပြီး6000လောက်ဒဏ်ရာရခဲ့တဲ့သတင်းတစ်ဖက်ကြားဆန္ဒပြပွဲတွေနဲ့အပြန်အလှန်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်တင်းလာနေမှာပဲသမ္မတကအခုလိုဖြစ်တင်လိုက်တာပါအကြမ်းဖက်မှုမှာပါဝင်သူတွေကိုရာဇဝတ်သားတွေရန်သူတွေလို့သုံးလုံးရှုံချလိုက်ပြီးနောက်ထပ်အကြမ်းဖက်မှုတွေမဖြစ်အောင်ရပ်တန့်ချဖို့လည်းဒီတင်းလာနေတုန်းကရုတ်တံမိန်ကုန်းအတွင်းမှာတိုက်တွန်းပြောခဲ့ပါတယ်အီရတ်နိုင်ငံအနေနဲ့အဖြစ်အမောက်တွေသွေးထွက်တန်ယူမှုတွေစစ်ပွဲတွေနဲ့အကြမ်းဖက်မှုတွေကိုလုံလုံလောက်လောက်တွေ့ကြုံခံစားခဲ့ရပြီလို့သမ္မတဆာလီကပြောပါတယ်ဘက်ကမြို့တော်ကဆရာစီရီရက်ကွက်မှာဆနပြသူတွေကိုနှိမ်နှင်းမှုအတွင်းအင်အားအလုံးကျုံတုံးခဲ့တာကိုအီရက်စစ်တပ်ကလည်းတင်းလာနေအစောပိုင်းကဝန်ခံပြောဆိုပါရယ်။အ အဲ့နောက်မှာတော့လုံချိုရေးစစ်တပ်ဖွဲ့တွေကိုဖယ်ရှားပြီးလုံချိုရေးအတွက်ကိုရဲတပ်ဖွဲ့တွေကပြောင်းလဲတာဝန်ယူဖို့အစိုးရကစတင်လှုပ်ဆောင်ခဲ့တာပါအကြံဖတ်မှုတွေအတွင်းမှာတာဝန်ရှိတဲ့လုံချိုရေးတပ်ဖွဲ့ဝင်တွေကိုရေးယူသွားမယ်လို့လည်းအစိုးရအရာရှိတွေကပြောဆိုထားပါတယ်လူရည်တန်း 40လောက်ရှိတဲ့ရင်းနှံပေါ်ကျွေးွားတဲ့ရွေးနိုင်ငံမှာအလောက်ကန်ရှားပါမှုရင်းနဲ့လျှက်စစ်မိလို့မျိုးရင်းဝန်ဆောင်မှုတွေတိုးတက်ကောင်းမွန်လာအောင်ဆောင်ရွက်ပေးဖို့တောင်းဆိုရကနေအစိုးရစတင်ခဲ့တဲ့ဘက်ကနဲ့တောင်ပိုင်းမြို့ကြီးတွေကဆက်နပြဝရီဟာနောက်ပိုင်းမှာတော့
အချင်းပြချစားမှုတွေအဆုံးသတ်ဖို့အထိပါတောင်းဆိုဆန္ဒပြလာကြတာဖြစ်ပါတယ်ရှင်။ဩစတြေးလျနိုင်ငံဆစ်တင်မြို့မှာဥဒုယာတီပြောင်းလဲမှုအရေးဆန္ဒပြတဲ့လူအတော်များများဒီကနေ့ဖမ်းဆီးထိလိမ့်ခံရပါတယ်။ဥဒုယာတီပြောင်းလဲမှုအပေါ်အစိုးရကအရေးယူဆောင်ရွက်လာစေရေးဆန္ဒပြကြတဲ့ Extinction Rebellion ရုရှားမှုတစ်စိတ်တစ်ပိုင်းအဖြစ်လူတယောက်ကလည်း Brisbane မြို့ကအချင်းကြီးကစတိုရီဘရစ်တရားကြီးအောက်တန်တိုင်းထုတ်တန်းတွေမှာပကတ်ထိုးထိုင်ပြီးတော့ဆန္ဒပြခဲ့တာပါ။ဆင်နီမြို့ကဟိုက်ပါပန်းချန်ကြီးထဲမှာပြားရယ်လို့ဝတ်ဆင်ပြီးအသက်မရှိတော့သလိုဟန်ဆောင်မီလဲလျောင်းဆန္ဒထုတ်ဖော်ခဲ့ကြတဲ့လူတချို့ကိုရဲတွေကဖမ်းဆီးခေါ်ဆောင်သွားပါတယ်။
အော်တိုဘာလာခုနှစ်နှစ်တင်းလာနေမှာလဲဆန္ဒပြသူ30ထက်မနည်းဖမ်းဆီးခံခဲ့ရတာပါ။တကယ်ပါလုံးအတိုင်းအတာနဲ့ဆန္ဒထုတ်ဖော်ကြတဲ့
Extinction Rebellion လှုပ်ရှားမှုမှာကြိုတင်စီစဉ်ထားတဲ့အပတ်စဉ်ဆန္ဒပြပွဲတွေမှာအခုလိုအဖမ်းဆီးခံရတာလည်းဖြစ်ပါတယ်။ဒီအမေရိကန်တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ
6:00ကိုကီလိုဟတ်7.683
ไลโดมีเตอร์19กิโลเฮิรตซ์15965เนี่ยไลโดมีเตอร์25กิโลเฮิรตซ์7569โรก็เลยทุ่งเล่นไปได้ပါတယ်ရှင်ဖြူအမေရိကန်တန်ရဲ့အင်္ဂါနေ့ညနေခင်းမြန်မာနဲ့ဒေသတွင်သတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်စိုက်ပျိုးရေးကိုအခြေခံတဲ့မြန်မာနိုင်ငံအနေနဲ့စိုက်ပျိုးသီးနှံတွေပြပကျင်းဖို့ရောင်းချနိုင်တဲ့အလားအလာကောင်းတွေရှိနေတယ်လို့ ဒီကနေ့ဆက်ဆက်တဲ့ပုတ်ကလေးကလုပ်ငန်းတွေဖွံ့ဖြိုးတိုးတက်လာအောင်အမေရိကန်အစိုးရကဆက်လက်အားပေးကူညီနေတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တမ်မတ်ကြီးစကော့မာစီယာကဒီကနေ့ပြောဆိုလိုက်ပါတယ်။မြန်မာစိုက်ပျိုးတောင်သူတွေအတွက်အရေးအသွေးကောင်းမွန်တဲ့လေယာထွက်ကုန်ပစ္စည်းတွေကျိုးမြင့်စိုက်ပျိုးထုတ်လုပ်နိုင်အောင်နဲ့တောင်သူတွေဝင်ငွေပိုရရှိစေမဲ့ဈေးကွက်ရှာဖွေရမှာကူညီဆောင် ီမြန်မာနိုင်ငံအတွင်းကြေးလက်ဖွံ့ဖြိုးရေးကုန်စည်တန်ဖိုးမြင့်အစီအစဉ်ပြီးဆုံးခြင်းအခမ်းအနားနဲ့အတူမြမစိုက်ပျိုးရေးပုဂ္ဂလိကကဏ္ဍဖွံ့ဖြိုးကြိုးတက်လာမှုကိုဂုဏ်ပြုတဲ့အခမ်းအနားအတွင်းမှာတန်မတ်ကြီးကအဲ့လိုပြောဆိုသွားခဲ့တာပါအမေရိကန်နယ်ဒီမြန်မာမိဖက်အဖွဲ့တွေပူးပေါင်းပြီးတော့မြန်မာနိုင်ငံမှာအထူးသဖြင့်သခွားမွေးနှမ်းကော်ဖီဂျင်းနဲ့ပဲပိဆက်ထုတ်လုပ်မှုကဏ္ဍတွေအောင်အောင်မြင်မြင်လှုပ်လာနိုင်တဲ့အပေါ်မှာဒီကနေ့အခမ်းအနားအတွင်းအလေးပေးထောက်ပြခဲ့ပါတယ် USAID အဖွဲ့ကြီးအနေနဲ့မြန်မာနိုင်ငံအတွင်းခြေလက်ဖွံ့ဖြိုးရေးစီမံကိန်းတွေအတွက်2014ခုနှစ်ကနေဒီနှစ်2019ခုနှစ်အထိအမေရိကန်ဒေါ်လာ28သန်းကူညီပံ့ပိုးပေးခဲ့တာပါ။ဒါ့အပြင်ကမ္ဘာတဝန်းငတ်မခေါင်းပေါင်းမှုရော့ကျပြီးအစာရေစာလိုလောက်မှုရရှိစေရေးကူညီထောက်ပံ့ပေးနေတဲ့အမေရိကန်အစိုးရရဲ့ Feed the Future Initiative အစီအစဉ်တစ်စိတ်တစ်ပိုင်းအဖြစ်လဲမြန်မာနိုင်ငံအတွက်ဒေါ်လာ18သန်းကိုအမေရိကန်အစိုးရကနှစ်စဉ်ကူညီထောက်ပံ့ပေးနေတာပါရှင်
။ဟောင်ကောင်ဒီမိုကရေစီရဲ့ဆန္ဒပြပွဲတွေကိုကင်တွယ်တဲ့နေရာမှာတရုတ်ပြည်မကြီးရဲ့အကူအညီတွေကိုမယူဘူးဆိုတာမျိုးဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကဒီကနေ့အပြတ်ပြောမသွားပါဘူး။ဟောင်ကောင်မှာရင်ဆိုင်နေရတဲ့လက်ရှိအခြေအနေအတွက်အဖြေတရက်ကိုကိုယ့်ဘာသာရှာနိုင်မယ်လို့အခိုင်အမာယုံကြည်ပါတယ်လို့တော့ဟောင်ကောင်အုပ်ချုပ်ရေးမှူးလမ်ကဒီကနေ့အင်္ဂါနေ့မှာပြောဆိုသွားတာပါ။ဒီကိစ္စကိုဟောင်ကောင်အနေနဲ့ကိုယ့်ဘာသာကိုကင်တွယ်ဖို့တရုတ်အစိုးရကလိုလားပေမဲ့အခြေအနေတွေတိတ်ကိုဆိုးရလာမယ်ဆိုရင်တော့ရွေးချယ်စရာမရှိတဲ့အနေအထားမျိုးရောက်လာနိုင်တယ်လို့လည်းအုပ်ချုပ်ရေးမှူးလမ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ဆန္ဒပြပွဲအချိန်ပုံမြင်လာတဲ့ဟောင်ကောင်မှာဆန္ဒပြသူတွေမျက်နှာဖုံးစုဆန္ဒပြတာကိုပြီးခဲ့တဲ့သတင်းဘက်ကတားမြစ်မိတ်ထုတ်ပြန်ခဲ့တယ်လို့နောက်ထပ်စီးမြင်စည်းကမ်းတွေထုတ်ပြန်ဖို့လိုမလားဆိုတဲ့ကိစ္စကိုအသေးအချာပြန်တုံ့တက်မယ်လို့အချုပ်ရင်မူလဲမ်ကပြောပါတယ်။မျက်နှာဖုံးတက်တဲ့အတွက်လက်ရှိအချိန်ထိဖန်ဆီးထားတဲ့လူပေါင်း89ဦးရှိသွားပြီလို့ဟောင်ကောင်ရဲတို့ကပြောပါတယ်။ဒီတားမြစ်မိတ်ကထိရောက်မှုရှိရလားဆိုတာပြောဖို့ဆိုသေးတယ်လို့တော့မစ်လမ်ကပြောပါတယ်။အဲ့ဒီတားမြစ်မိတ်ထုတ်ပြန်ခဲ့တဲ့အတွက်ဆန္ဒပြသူတွေပို့ပြီးတော့စိတ်ဆိုးသောသားထွက်ခဲ့ကြပြီးအဲ့ဒီအမိတ်ကိုအားခံတဲ့အနေနဲ့တောင်ကနန်းရှိတဲ့လူတွေလမ်းမောထွက်ဆန္ဒပြခဲ့ကြတာပါ။ကိုယ်ပတူပေါ်ဝါဖြစ်တယ်ဆိုတာမသိစေချင်တဲ့ဟောင်ကောင်ဆန္ဒပြပွဲတွေမှာမျက်နှာဖုံးတက်လို့ရှိတယ်လို့ညင်းရတဲ့ဆန္ဒပြပွဲတွေမှာတော့မျက်နှာဖုံးအုပ်ကာကွယ်ထားလို့ရှိတာဖြစ်ပါတယ်
။တရုတ်နိုင်ငံတဲကဝီဂါလူမျိုးစုတွေနဲ့မွတ်စလင်လူနည်းစုတွေအပေါ်လူခွင့်ရေးချိုးဖောက်ခဲ့တဲ့ဆိုပြီးဆွဆွဲခံထားရတဲ့တရုတ်အေဂျင်စီနဲ့ကုမ္ပဏီ28ခုကိုအမေရိကန်ပြည်ထောင်စုကအမိမဲစင်းထည့်လိုက်တဲ့အပေါ်မှာတရုတ်အစိုးရကဒီကနေ့ကန့်ကွက်လိုက်ပါတယ်။ဒီလို့ရဟာတရုတ်နိုင်ငံရဲ့ပြည်တွင်းရေးကိုသမ္မတ်ထရမ်အစိုးရကဝင်ဆွက်ဖတ်တာဖြစ်တယ်ဆိုပြီးတရုတ်နိုင်ငံစာရေးဌာနပြောခွင့်ရဂန်ရွမ်ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားတာပါအမိမဲစီးရင်တဲ့ဖော်ပြခဲ့ရတဲ့အုပ်စုတွေအနေနဲ့အမေရိကန်ကုမ္ပဏီထုတ်အစ်စ်နှစ်နီးပညာပစ္စည်းအစိတ်ပိုင်းတွေကိုအမေရိကန်အစိုးရရဲ့ခွင့်ပြုချက်မရပဲဝယ်ယူခွင့်ရတော့မှာမဟုတ်ပါဘူး အမိမဲဆင်းထဲမှာပါဝင်ကြတဲ့သူတွေဟာတရုတ်အစိုးရရဲ့ဖိနှိပ်ချုပ်ချယ်တဲ့လှုပ်ဆောင်မှုတွေလူအစုလိုက်အပြုံလိုက်တရားလက်လွတ်ဖမ်းဆီးတာတွေနဲ့မွတ်စလင်လူနည်းစုတွေပေါ်ခြောက်လှမ်းတဲ့လုပ်ရက်တွေမှာပါဝင်ပတ်သက်နေကြတယ်လို့အမေရိကန်ကုန်သွယ်ရေးဌာနကပြောပါတယ်ဒီဆင်းထဲမှာရှင်ချန်းပြည်နယ်ဝီဂါကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့လုံခြုံရေးဘူရိုလည်းပါပါတယ်တရုတ်နိုင်ငံအတွင်းကလူနည်းစုတွေအပေါ်ရရက်ဆက်ဆက်ဖိနှိပ်နေတဲ့လုပ်ရက်တွေကိုအမေရိကန်အစိုးရကရောကုန်သွယ်ရေးဌာနကပါသိခံမှာမဟုတ်ဘူးလို့ကုန်သွယ်ရေးဝန်ကြီးဝီလ်ဘာရော့စ်ကပြောပါတယ်လူတဦးချင်းစီရဲ့လှုပ်လှမ်းမှုနဲ့အနောက်ဘက်ကင်းတဲ့လူမှုစီးပွားဝန်ကျင်ဖြစ်ရေးအားပေးမြင့်တင်တဲ့အမေရိကန်ရဲ့နည်းပညာတွေကိုအကာအကွယ်မဲ့လူနည်းစုတွေအပေါ်ဖိနှိပ်ရမှာအသုံးချတာမျိုးမဖြစ်စေဖို့အတွက်အခုလိုရေးယူတာဖြစ်တယ်လို့ဝန်ကြီးရော့စ်ကပြောပါတယ်တရုတ်ဆိုရကတော့မွတ်စလင်လူနည်းစုတွေအပေါ်တမင်ယူရပြီးဖိနှိပ်နေတာမျိုးမရှိဘူးလို့ညင်းဆိုထားတယ်လို့ဘာသာရေးအစိုးရတွေကသာပြစ်မှတ်ထားနေနေတာဖြစ်တယ်လို့တုံ့ပြန်ပြောထားပါတယ်ရှင်
။ဆက်ကြောင်ဝလာအစဉ်စဉ်ပြောင်းလဲလာမှုနဲ့နှက်ခတ်တရားရီထဲကဘာမြေတရှိမှုကိုနားလဲသိရှိလာအောင်ကြိုးပမ်းခဲ့ကြတဲ့သိပ္ပံပညာရှင်၃ဦးကို Nobel Committee ကဒီနှစ်အတွက်ယူပါဗီရာဆိုင်ရာ Nobel ဆုပူရဲချင်မြင်လိုက်ပါတယ်။ဆက်ကြောင်ဝလာအစားကနေဘယ်လိုအစဉ်စဉ်ပြောင်းလဲလာခဲ့တယ်ဆိုတာကိုနားလဲသိရှိအောင်ကြိုးပမ်းခဲ့တဲ့သိပ္ပံပညာရှင် James Peebles ကို Nobel ဆုငွေဒေါ်လာ6,800ရဲ့တစ်ဝက်ကိုပေးအပ်မှာဖြစ်ပြီးကျန်တစ်ဝက်ကိုတော့နောက်ထပ်သိပ္ပံပညာရှင်အုပ်ဖြစ်တဲ့ Michael Mayer နဲ့ Didier Queloz တို့ကိုချီးမြှင့်တော်မူဖြစ်တဲ့အကြောင်း Nobel Committee ကဒီကနေ့ပဲကြေညာလိုက်တာဖြစ်ပါတယ်
Direct from Washington, the voice of America, VOA. ညနေခင်းထိတန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမက်ကင်ဖြူထွေနဲ့နန်းလောင်တို့ပြောပြပေးသွားကြတာပါရှင်။အခုဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်နဲ့အရင်ဆုံးစာမှာပါ။ဆီးရီးယားမြောက်ပိုင်းကအမေရိကန်တပ်တွေပြန်ရုပ်မယ်လို့အမေရိကန်သမ္မတအင်ဂျူရောကတနင်္ဂနွေနေ့ကကြေညာခဲ့ပြီးတဲ့နောက်တူရကီဘက်ကအဲဒီတွေကိုစစ်ဆင်ရေးတွေတုံ့ပြန်ဖို့ပြင်ဆင်လာနေပါတယ်။ဒီဆုံးဖြတ်ချက်ကြောင့်အမေရိကန်ပင်တဂွန်စစ်ဌာနချုပ်အနေနဲ့အတော်လေးအကြိုက်ရိုက်ခဲ့တယ်လို့အမေရိကန်မဟာမိတ်တွေဘက်အတွက်လည်းစိုးရိမ်စရာဖြစ်ခဲ့တာပါ။ဒီအပေါ်မှာအမေရိကန်လွှတ်တော်ဘက်ကလည်းဝေဖန်ပြစ်တင်နေတာတွေရှိပါတယ်။ VOA ပင်တဂွန်စစ်ဌာနချုပ်သတင်းတောက်ကာလာဘတ်ရေးသားပေးပို့ထားတဲ့သတင်းလွှာကိုကိုသားညိုကပြောပြပါမယ်။
ဆီးရီးယားမြောက်ပိုင်းစစ်ဆင်ရေးတွေကနေတက်တူပြန်ရုပ်ဖို့အမေရိကန်ဘက်ကဆုံးဖြတ်လိုက်ပြီးတော့နိုင်ပိုင်းအတွက်မှာပဲတူရကီတက်တူဟာမြောက်ပိုင်းဆီးရီးယားကိုထိုးစစ်တွေမြင့်ဖို့လှုပ်လာပါတယ်။တကယ်တော့ဆီးရီးယားစစ်ဆင်ရေးတွေမှာရီတူပဲရည်မှန်းခဲ့တာလို့သမ္မတထရန့်ကပြောပါတယ
်။ We've been in Syria for many years. You know, Syria was supposed to be a short-term hit.
ဆီးရီးယားမှာကျွန်တော်တို့တက်တူရှိနေတာနည်းနည်းချီတော့ပါပြီ။တကယ်ကဒီစစ်ဆင်ရေးတွေမှာရီတူပဲပါဝင်မှုခမန်းခဲ့တာပါ။ခဏဝင်မယ်ပြီးရင်ပြန်ထွက်မယ်လို့မှန်းထားခဲ့တာပါ။
ဒါပေမဲ့ IS တွေကိုအမေရိကန်နဲ့အတူတွဲတိုက်ခဲ့တဲ့ဆီးရီးယားမြောက်ပိုင်းကကတ်မဟာမိတ်တွေဖို့ကတော့သူတို့ကိုတူရကီရန်ကနေပြီးတော့အကာအကွယ်ပေးမယ်လို့အမေရိကန်ဘက်ကနေကြေပြေးခဲ့တာမို့လို့အခုကိစ္စမှာသူတို့အလင်းခံလိုက်ရပြီလို့ကတ်တွေဘက်ကယူဆတဲ့အကြောင်းဒေသခံကတ်လူမျိုးတူကပြောပါတယ
်။
အမေရိကန်တွေဟာခါတိုင်းလိုပဲကျွန်တော်တို့ကိုတစ္ဆာဖောက်ပြီးရောင်းစားပြန်ပြီလေ
။အမေရိကန်ပြည်အောင်စုကအကာအကွယ်ပေးရမယ်ဆိုတဲ့ကြေအကြောင်းကတ်တွေဟာသူတို့ကိုသူတို့ကာကွယ်ရေးအစီအမံတွေကိုဖျက်ပေးခဲ့ပါတယ်။အရင်တုန်းကဆီးရီးယားတွေတူရကီရန်ကြုံခဲ့တယ်လို့မျိုးသူတို့လည်းလားတူအဖြစ်မျိုးကြုံလာတော့မယ်လို့ကတ်ဒေသခံတွေကစိုးရိမ်နေကြတဲ့အကြောင်းဒေသခံတူကပြောပါတယ
် يعني تشريد وخطف واغتصاب و
people were killed women were abducted
လူတွေအသက်ခံကြရတယ်အမျိုးသမီးတွေပြန်ပေးဆွဲခံရတယ်လူအတော်များများကသူတို့နေအိမ်တွေကိုဆွန့်ခွာပြေးကြရတယ်တူရကီတွေဟာလူမဆန်စွာရရက်ဆက်ဆက်လုပ်ခဲ့ကြပါတယ်ဒီလိုကြောက်ရွံ့နေရတာမျိုးအခုပြန်ဖြစ်လာပါတော့မယ်
သမ္မတအင်ဗီရိုရဲ့ဒီဆုပ်ဖြတ်ချက်ပေါ်မှာအမေရိကန်ပြည်တွင်းမှာတော့ဒီမိုကရက်တွေရောရီပါဘလစ်ကန်တွေကပါဝေဖန်နေကြပါတယ်။ကတ်တွေကိုဆွန့်ပစ်ထားလိုက်မယ်ဆိုရင်အမေရိကန်တွေဟာမယုံကြည်ရတဲ့မဟာမိတ်တွေဆိုတဲ့သဘောဖြစ်သွားနိုင်တာမို့လို့အန္တရာယ်ကြီးပါတယ်လို့ရီပါဘလစ်ကန်အထက်လွှတ်တော်မတ်လင်စီဂရီဟမ်ကသူ့ရဲ့ Twitter အကောင့်မှာရေးပါတယ်။ Brookings Institute ကသူ့သစ်သည်မိုက်ကယ်အိုဟန်လွန်ကတော့သမ္မတထရမ့်အနေနဲ့ဆီးရီးယားကအခြေအနေပေါ်မှာစိတ်မရှိဖြစ်နေပုံရတယ်လို့ဆိုပါတယ်။
Mr. Trump seems to sometimes lose patience or
attention. နိုင်ရမှုကိုရေရှည်ထိန်းထားနိုင်မှုဆိုတာသမ္မတထရမ့်ကစိတ်မရှိပုံရပါတယ်။တကယ်ကရှေ့လေပိုင်းဒေတာမှာကျွန်တော်တို့အောင်မြင်မှုတွေရှိခဲ့ပါတယ်။ဒီအတွက်အတော်လေးခက်ခက်ခဲခဲလုပ်ကင်ခဲ့ကြရတာပါ။ဒီအောင်မြင်မှုတွေကိုအရှည်ထိန်းထားနိုင်ဖို့မလုံလောက်နိုင်ခဲ့ပါဘူး
။သမ္မတအင်ပီရိုရဲ့ဆုံးဖြတ်ချက်အပေါ်မှာအမေရိကန်ကာကွယ်ရေးဌာနဘက်ကတော့အငိုက်မိသွားပုံရပါတယ်။ဆီးရီးယားမြောက်ပိုင်းကတူရကီစစ်ဆင်ရေးတွေကိုမထောက်ခံဘူးဆိုပြီးတော့ပင်တဂွန်စစ်ဌာနချုပ်ကကြေညာချက်ထုတ်လိုက်ပါတယ်။သမ္မတထရမ့်ကတော့သူ့ရဲ့ဆုံးဖြတ်ချက်ကိုလည်းနည်းပြန်သုံးသပ်လာမယ့်သဘောတော့ရှိနေပါတယ်။တူရကီဘက်ကနေဘောင်းကျော်လာမယ်ဆိုရင်တော့တူရကီစီးပွားရေးပြတ်သွားတဲ့အထိအရေးယူတန်ခတ်တာတွေလုပ်ပြစ်မယ်ဆိုပြီးတော့သမ္မတထရမ့်ကချင်းချောက်ပြောဆိုပါတယ်။ဒါပေမဲ့လည်းဒါဟာနီးလမ်းမကျဘူးလို့သူ့သစ်သည်မိုက်ကယ်အိုဟန်လမ်ကဝေဖန်ပါတယ
်။ I don't think we're in a great place to be trading threats with Turkey.
ဘာလို့ဘလို့လက်တုံးပြန်မယ်ဆိုပြီးတူရကီကိုချင်းချောက်နေတာနီးလမ်းမကျဘူးလို့ကျွန်တော်ထင်ပါတယ်။ပိုပြီးအရေးကြီးတာကအောက်ခြေမှာဘလို့ပူးပေါင်းဆောင်ရွက်မလဲ။ကွဲပြားချက်တွေကိုရော့ပါအောင်ဘယ်လိုလုပ်မလဲဆိုတာပါ
အခုလိုဆီးရီးယားမြောက်ပိုင်းကနေပြီးတော့အမေရိကန်တပ်တွေရုတ်မဲ့ဆူရဲဆုံးဖြတ်ချက်ကြောင့် Turkey Card American တွေရဲ့ဘုံရံသူဖြစ်တဲ့ IS အဖွဲ့တွေပြန်ပြီးတော့ခြေကုပ်ယူနိုင်ဖို့အခွင့်အလမ်းတရဖြစ်လာမှာကိုအမေရိကန်ကာကွယ်ရေးဌာနကတာဝန်ရှိသူတွေကစိုးရိမ်ပူပန်နေကြပါတယ်ခင်ဗျာ
ကိုတာညုံပြောပြသွားတာပါရှင်အခုမြန်မာပြည်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဘက်ကိုအလှည့်ပေးပါရစေထိုင်းနိုင်ငံချစ်မိုင်မြို့မှာကျင်းပမဲ့ NCA တနိုင်ငံလုံးအပြစ်ခတ်ရစရေးသဘောတူစာချုပ်လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ဆွေးနွေးပွဲကနေမြောက်ပိုင်းမဟာမိတ်၄ဘွဲ့နဲ့ဒီလာတဲ့ကျင်းပဖို့ရှိတဲ့အပြစ်ရရေးဆွေးနွေးပွဲအတွက်ဘုံသဘောတူညီချက်ပေးနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းဒီဆွေးနွေးပွဲတွေကိုတောက်လျှောက်တက်ရောက်ခဲ့သူပြည်ထောင်စု Institute ကဒါရိုက်တာဦးခွန်ဆိုင်ကပြောပါရယ်အစိုးရနဲ့တက်မရော်ဘက်ကလည်း NCA လက်မှတ်ထိုးထားကြတဲ့အဖွဲ့တွေဘက်ကအဲ့ဒီလိုသဘောထားပေးဖို့တောင်းဆိုထားတဲ့အတွက်အခုလိုတွေ့ဆုံပြီးပုံသဘောတူညီချက်ကိုရယူရဖြစ်ပါတယ်။ချင်းမိုင်မှာဆွေးနွေးပွဲနဲ့ပတ်သက်လို့ဥက္ကွန်ဆိုင်ကို VOA Wine Dot သာကိုဇော်ဝင်းလိုင်ကရန်ကုန်မြို့မှာတွေ့ဆုံမေးမြန်းတဲ့အခါသူကအခုလိုစပြီးတော့ပြောပါတယ်
။ကျွန်တော်တို့စတုထမြောက်အစည်းအဝေးပြီးခဲ့တဲ့နှစ်လတော့ကျွန်တော်တို့အစည်းအဝေးလုပ်တဲ့အခါကျတော့ဒီဆုံးဖြတ်ချက်ကတော့ပါလေဆိုတော့အစုအဖွဲ့နှစ်ခုဖွဲ့လိုက်တယ်တပ်ဖွဲ့ကပါလေဆိုတော့ဘုံမူကြီးဆိုင်ငင်းဦးဆောင်ပြီးတော့မှအစိုးရနဲ့အခုဖက်ဒရယ်နဲ့ပတ်သက်တဲ့မူတွေကိုကျွန်တော်တို့ကအဆုံးဖြတ်ချက်ရနိုင်ယူနိုင်ဖို့ဆိုပုံမှာသူတို့ကအဖွဲ့လိုက်ဖွဲ့ထားတယ်နော်ဒီမူရဲ့ဘယ်ပြဘယ်ကဖြစ်လာလဲဆိုတော့ပြီးခဲ့တဲ့နှစ်အောက်တိုဘာလက KNU ဥက္ကဋ္ဌနဲ့ RCSS ဥက္ကဋ္ဌကဦးဆောင်ပြီးတော့မှတင်ပြရတဲ့အချက်အလက်တွေဖြစ်လာသူတို့တင်ပြတဲ့တင်ပြမဲ့အချက်တွေအကုန်လုံး၄ဆင့်ရှိအဓိကဘာလဲဒီတပါရီပါမလဲဒီပြီးနေဒီမှာပို့ပြီးတော့မှအာနာပုံရောမှရှိလာရဲ့အခွင့်အရေးပုံရှိလာရဲ့နော်တစ်ဖက်ထဲကလည်းပြည်တော်စုကဒုတိယကပြည်တော်စုကလည်းတစ်ဖက်ကသူကလည်းခိုင်ခိုင်မာမာယက်တည်နိုင်ရဲ့နော်နောက်ပြီးမှနံပါတ်3ကလည်းဒီကျွန်တော်တို့ဒီမိုကရေစီရဲ့အဲ့ဒါပါနံပါတ်4ကသူတို့ကလုံခြုံရေးကိစ္စဒါလုံခြုံရေးကိစ္စကိုတော့သူတို့ကတစ်ဆင့်ပြီးတစ်ဆင့်ဆွေးနွေးမှာမဟုတ်သူတို့ဒီပြင်ตรงเส้นซุยนี่เฉยๆตัวละตะคาเลยซุยนี่ต้องเสร็จเดี๋ยวตัวติ่มเปียฮะติ่มเปียฮะเรากูอสูรออกไปก็ได้ลักษณะลักษณะเรามาเรามากะอูตัวรู้อตุริยะเปลี่ยนเลยหญีนั้นเฉ็ดเลยสิเนาะเอ้อล่ะจังมุรู้ดีสรุฐะเมียอสีไปได้นอกวันมาตัวรู้ก็อสูรออกไปทับตรงมาตัวซุยนี่บาสมมุติมาตาวนไปแล้ววะဒီလိုတာဝန်ပေးတဲ့ဥစ္စာကကျွန်တော်ထင်တယ်တခုသူတို့နော်ဝေးတို့ဆွီဒင်တို့တွားဆွစ်ဇာလန်တို့တွားတဲ့အချိန်မှာသူတို့လည်းပါတော့လိမ့်မယ်ဆွေးနွေးတာအလို့သဘောဆိုတော့တော်တော်ကြီးလွတ်လွတ်လပ်လပ်လေးဒီတစ်ခေါက်တော့ဆွေးနွေးနိုင်မလိမ့်မယ်လို့ကျွန်တော်ယူဆတယ်ဟု
တ်တယ်ခုတွားတာတော့လေးဥစုတွားတာဟုတ်စစ်တပ်ပါတယ်အစိုးရပါတယ်ပြည်ရေပါတယ်နိုင်ငံရေးပါတီနိုင်ငံရေးစုဖွဲ့ပေါ့နော
်
နိုင်ငံရေးပါတီတွေပါတယ
်ဟုတ်ကဲ့ဟုတ်တော့
ဟိုကနားတော့ဆုံတယ်လို့ပြောရမှာ
ဟုတ်ကဲ့ဟုတ်ကဲ့အဲဒီတော့သူတို့ကဒီပင်စမမြောက် PPSD စီဝေးမှာသူတို့လာပြီးအချိန်ကြီးကိုလာတင်ပြมาဖြစ်တယ်ဒီလိုလာတင်ပြပြီဆိုတော့အခါကျတော့အဲဘာတွေတင်ပြမလဲဆိုကျွန်တော်အခုထိကျွန်တော်လည်းမသိသေးဘူးအဲဒို့တော့လည်းမျောလင်းထားတာကတော့ဘယ်နည်းနဲ့မဆိုတော်တော်များများကိုကျွန်တော်တို့တဘောတူညီချက်တဘောထားစုစည်းချက်ရနိုင်လိမ့်မယ်လို့ကျွန်တော်ထင်တယ်เนาะအဲ့ဒီကနေသူတို့ကအခုအောက်တိုဘာလမှာကျင်းပမယ် GICM ဆိုတာကိုတင်ပြဖို့ဆိုပုံမှာအစိုးရကအစိုးရဘက်ကသူတို့အစိုးပြပ
ါတဘောထားတောင်းတာ
အဲသူတို့အဲ့ဒါကိုသူတို့လည်းဆုံးဖြတ်အောင်ဖြစ်တယ်ဒီ GICM ကတကယ်လို့အခုဒီနှစ်ဖက်သဘောတူညီချက်တွေကိုသူတို့ကအတီးပြုတ်ပြီးတယ်ဆိုလို့ရှိရင် UPDJCH အစည်းအဝေးတွေလည်းဖြစ်လာတော့မှာ UPDJC အစည်းအဝေးဖြစ်ပြီးပြီဆိုလို့ရှိရင်နောက်ကြတော့လည်းဒီ UPC လို့ခေါ်တဲ့23ရာစုပင်လုံးလည်းခေါ်တဲ့ ညီလာခံကြီးဖြစ်လာတာအဲ့ဒီမှာတခါလေဝမ်းမအတီးဆူးကြောင်လေပေါ့ဗျာ
အခုချင်းမိုင်ဆင်းနေပေါ့ရဆိုတော့ဟိုခုနကခုနပြောတာကြားလိုက်သလားဟိုတဘောတာတူညီတဲ့ဘုံတဘောတာတစ်ခုတော့ထွက်လာမယ်ဒီလာမယ့်အောက်တိုဘာဆင်းနေပေါ့အတွက်သူဒီ NCA အဖွဲ့ကြီးရဲ့တဘောတာပုံတဘောတာတစ်ခုထွက်လာမယ်လို့မျှော်လင့်ရတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဒီသူတို့ဆွေးနွေးမှာကဒါဒီကိစ္စတွေမကောက်ဘူးသူတို့ဒီပြင်အကြောင်းအရာတွေလည်းရှိနေမယ်အဥမာဆိုတော့ဒီ JMC စစ်တပ်ရေးရာကိစ္စလည်းသူတို့ကပြီးခဲ့တဲ့30ရက်နေနဲ့10ရက်နေ9ရက်နေသူတို့အချင်းချင်းညှိကြတယ်ညှိကြပြီးတော့သူတို့အခုတမတော်ဘက်ကလည်းသူတို့ရဲ့ကိုယ်စားလှယ်တွေတုတ်တယ်အဲ့ဒီတော့အခုနိုင်ငံခြားတော့ပြန်ဒီအကြောင်းလေးလည်းထပ်ပါဦးမှာပေါ့ဗျာ
။မြောက်ပိုင်းမဟာမိတ်လေးဘက်နဲ့ပြုလုပ်မဲ့အပြစ်ခတ်ရက်စဲရေးဆိုင်ရာဆွေးနွေးပွဲကတော့ဒီကြားထဲမှာသတင်းချုပ်ယုံပိတ်ရက်ခံသွားတဲ့အတွက်အော်တိုဘာလ20ရက်နေ့နောက်ပိုင်းမှာပဲကျင်းပနိုင်လိမ့်မယ်လို့သိရပါတယ်ရှင်။အခုတခါတော့ထိုင်းနိုင်ငံမှာအလုသွားလုပ်ကြတဲ့မြန်မာရွှေ့ပြောင်းလူသမားတွေရင်ဆိုင်နေရတဲ့အခက်အခဲတွေအကြောင်းကိုပြောပြပေးမှာပါ။ထိုင်းနိုင်ငံမှာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့အလုပ်သွားလုပ်ကြတဲ့မြန်မာအလုပ်သမားတွေပေါ်မှာကုမ္ပဏီတွေဘက်ကစာချုပ်ပါစည်းမျဉ်းတွေကိုမလိုက်နာကြတာကြောင့်အလုပ်သမားတွေဟာအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရပြီးနေရပြန်လာသူတွေဟာဒီရက်ပိုင်းအတွင်းမှာ80နီးပါးလောက်ဖြစ်နေပါတယ်။အလုပ်သမားညွှန်ကြားမှုဦးစီးဌာနနဲ့အလုပ်သမားအရေးဆောင်ရွက်နေသူတွေရဲ့ကူညီပေးမှုနဲ့နစ်နာခြင်းရပြီးပြေလည်သူတချို့ရှိပေမဲ့မပြေလည်သူတွေလည်းရှိနေပါသေးတယ်။ဒီကြောင့်ကိုတော့ထိုင်းအခြေစိုက်ဗီဒီယိုသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနဲ့မြန်မာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာကြတဲ့အလုပ်သမားတွေဟာ2019ခုနှစ်ထဲမှာတိုင်းကနေနဲ့ရှိပြီးကုမ္ပဏီတွေကစာချုပ်ပါစီမင်းစည်းကမ်းတွေကိုမလိုက်နာပဲအခွင့်အရေးတွေချိုးဖောက်မှုတွေကြောင့်နေရပြန်သူတွေပြန်ကြရတယ်လို့ဖန်ဆီးခံရသူတွေလည်းရှိနေတာပါအခုဆိုရင်ထိုင်းမြန်မာနယ်စပ်မြောက်ဒီမြို့ကိုဒီရက်ပိုင်းတင်းပြန်လာတဲ့အုပ်စု9စုလောက်ရှိပြီးလူဦးရေ80လောက်နယ်စပ်ကိုပြန်ဆင်းလာတာရှိတယ်ဆိုပြီးနယ်စပ်ရောက်အလုပ်သမားတွေကိုအကူအညီပေးနေတဲ့ AAC မဟာမိတ်အဖွဲ့ကကိုရဲမင်းကပြောပြပါတယ်
ဟုတ်ပြီတော့80နီးပါး60ကျော်80နီးပါးတော့ရှိပြဿနာတွေကဘာကြီးလဲဆိုတော့စာချုပ်ပါစီကံနေချိုးပေါက်ခံရတာပေါ့မယ်လုံနေရမတူတာတွေလောအားကပြေဝမရတာတွေအခုလုံနေရမျိုးမျိုးတနေရာပြီးနေရာပြောင်းတာတွေအဲအဲ့လိုမျိုးပေါ့နော်အဲ့လိုမျိုးဖြစ်နေတယ်ဒီနေ့ဆိုရင်ကျွန်တော်တို့လူကြီးခနှုတ်ဦးတရားဝင်ပို့တာတဲ့ agency တခုကနေပြီးတော့ပို့ထားတယ်တနေ့နီးပါးမှာအလုပ်တွေမမှန်ဘူးနေရာတွေကျောင်းရတယ်လောအားကပုံမှန်မရဘူးအဲ့လိုလူကြီးခနှုတ်ဦးကိုကုမ္ပဏီကတရားကို8000ကျော်ကြီးပေးတယ်ပေါ့နော်ထိုက်တင်တဲ့နေလာကြီးပေါ့သူတို့ရကုန်ကြစိတ်ပြန်ပေးတယ်အဲ့ဒီတော့ဘယ်ကြတော့လဲလက်ဘက်မှာရောက်တယ်ခက်ခဲတဆုံတရားဖြစ်တယ်ကုမ္ပဏီနဲ့ပြန်လဲညှိပြီးတော့ပြေလည်ပြီးတော့ပြန်တက်သွားတယ်ဖွဲ့တစ်ဖွဲ့လည်းရှိတယ်စားပါတယ်ချောင်းဖြစ်ခဲ့ပါတော့နေဆက်ကိုရောက်လာပြီးဆိုရင်တော့ဒီကုမ္ပဏီတွေတော်များများနဲ့ကအပေါ်မှာလည်းမပြေလည်ဘူးပြီးတော့အလုပ်ကမားတွေကဒီနေဆက်တိသိလာတဲ့ဟာတွေကကုမ္ပဏီယုံကြည်မှုမဲ့သွားတယ်ကုမ္ပဏီတွေဆိုင်းကိုခေါ်ပြီးတော့လုပ်ပြန်သေးသေးလားတို့ဘာတို့ကတော့မလွယ်ဘူးအဲ့လိုမျိုးစိုက်ကြတော့မရှိဘူးအဲ့မှာအလုပ်ကမားတွေလည်းညှိနိုင်ထိုက်တဲ့နေနေတာကြီးကျွန်တော်တို့ကစစ်စစ်ညှိနိုင်ပေးအဲတချို့ညီအိုင်းလို့မရတဲ့ဟာတွေလည်းတချို့လည်းတရားစွဲဖို့ဘာဖို့အဲ့လိုမျိုးတွေစီစဉ်တာလည်းရှိတာပေါ့
လုံခဲ့တဲ့လေးလခန့်ကထိုင်းနိုင်ငံကို MOU နဲ့လာခဲ့ပြီးလေရင်ခွင့်စောက်လို့ရေးဆိုပြီးခေါ်လာခဲ့ပေမဲ့ထိုင်းရောက်တဲ့အခါမှာစာချုပ်ပါစီမင်းစည်းကမ်းအတိုင်းမလုပ်ရပဲကြုံရကြပန်းအလုပ်တွေကိုလုပ်ခိုင်းတာလစာကိုပုံမှန်မပေးတာတွေကြောင့်နေဆက်ပြန်ခဲ့ရကြောင်းမြန်မာလူသမားတဦးကသူ့ရဲ့ကိုယ်တွေ့အဖြစ်အပျက်ကိုအခုလိုပြောပြပါတယ်
ပြန်လာတဲ့အကြောင်းအရာတွေမှာကျွန်တော်တို့လေတတိယလေပြီးတော့လေရင်ဝန်းစားတဲ့ကျွန်တော်တို့ပို့ခဲ့တယ်ပို့ခဲ့ပြီးကျွန်တော်တို့အဲ့နေရာကိုမရောက်ဘူးမှ යි နေရောက်တော့ကျွန်တော်တို့အားသာခဏခဏဟိုနေရာပြောင်း၃နေရာလောက်ပြောင်းခဲ့ရတယ်၃နေရာ၄နေရာလောက်ပြောင်းခဲ့ရတယ်ပြောင်းခဲ့ပြီးတော့မှကျွန်တော်တို့ကတတိယနဲ့ခေါ်ရှင်းတယ်ကျွန်တော်တို့တတိယလေပြောင်းဟိုလင်းကောဒီလင်းကောနဲ့ကျွန်တော်တို့အဆင်မပြေမှုတွေကြောင့်ကျွန်တော်တို့ဒီအောက်ကိုပြန်ဆင်းလာရတာပါမှ
ကုမ္ပဏီကိုပေးထားတဲ့ငွေကြေးအတိုင်းမျက်နှာကြီးကိုပြန်ရဖို့ပြန်လဲတောင်းခံခဲ့ပေမဲ့အခုခါမှာတော့ကြေလည်မှုမရသေးတာကြောင့်ညောင်ရီမျိုးမှာပဲဆက်ပြီးတော့စောင့်နေရတယ်လို့လည်းမြန်မာလူသမားကပြောပြပါတယ
်။ကုမ္ပဏီကကျွန်တော်တို့ဖူးပြတော့ကုမ္ပဏီကမှာအခုကကျွန်တော်တို့ကအခုသူတို့ကိုကျွန်တော်တို့ပတ်ဆိုင်ပေးပေးရတာ6သိန်းခွဲရှိတယ်မှာ8သိန်းခွဲရှိတယ်ကျွန်တော်တို့ဆိုလို့ချင်းအခုချင်းကျွန်တော်10သိန်းပေးထားတာစအောင်မပါဘဲနဲ့အဲ့ဒါကိုသူတို့ဘက်ကကျွန်တော်တို့ပြန်တောင်းလို့ကျွန်တော်တို့ကျွန်တော်ကပုံမြင့်ရှိလိုက်ဒီမြင့်ရှိလိုက်ဟိုမှာလည်းဒီလိုမျိုးပုံရွှေ့လိုက်ဒီလိုရွှေ့လိုက်တဲ့အခုလေကျွန်တော်တို့အခုတနည်းကိုရွှေ့နေတုံးပဲဒါတင်းတူတာမပြေးသေးဘူးမာကြီးဟုတ်တယ်ပြောမစုံမှာ10လင်းကသူ့ကိုတက်တက်ကျွန်တော်တို့ရထားတာကုန်ကြသေးတယ်ဘာမှမရှိသေးဘူးကုန်ကြသေးတယ်ကလာကျွန်တော်တို့တွားတဲ့လမ်းသေးတယ်ပါလေမပါသေးဘူးဒီလိုကျွန်တော်တို့ပြင်းထားတဲ့10ပဲ
နိုင်ငံသဘောတူစာချုပ်MOU နဲ့လာခဲ့ကြပြီမဲ့ကုမ္ပဏီတွေကစာချုပ်ပါစီကံနေအတိုင်းလုပ်ဆောင်တာမရှိဘဲနေရာပေါင်းစုံကိုပို့ထားတဲ့အတွက်ထိုင်းနိုင်ငံကအဖွဲ့စုံနဲ့စစ်စင်ရေးတွေလုပ်ပြီးဖမ်းဆီးတဲ့အခါမှာအလုပ်နေရာမတူတာတွေကြောင့်ဖမ်းဆီးထောင်ချခံရတဲ့ MOU လုပ်သမားတွေလည်းရှိနေတာပါအခုဆိုရင်၃လအတွင်းမြန်မာလုပ်သမားတစ်ထောင်ကျော်ကိုဖမ်းဆီးရေးယူခဲ့ကြောင်းထိုင်းရနာ
ဝါရှင်တန်မြန်မာနိုင်ငံဟာစစ်စုရလက်ထက်တလျှောက်လုံးမှာလူခွေင်းနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂနဲ့နိုင်ငံတကာမျက်နှာစာတွေမှာစစ်စုရောဝါပြောဆိုဝေဖန်တာတွေခံခဲ့ရဘူးပါတယ်။အခုရွေးကောက်ပွဲနဲ့တက်လာတဲ့ NLD အယတစုရလက်ထက်မှာလူခွေင်းကိစ္စဟာတကြော့ပြန်လူပြောများစရာဖြစ်လာတာမို့လို့အခုဒီကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီမှာမကြာခင်မှာဆွေးနွေးဆုံးဖြတ်ချက်ချစရာတွေရှိနေပါတယ်။လူခွေင်းနဲ့ပတ်သက်ပြီးတော့တစ်ချိန်လုံးပြောဆိုလာခဲ့ကြသူတွေအခုတော့ဆွေးရအာဏာယူလာချိန်မှာလူခွေင်းနဲ့ပတ်သက်ပြီးတော့အမြင်များပြောင်းသွားလို့လား။ဒါမှမဟုတ်ရတအဆွေးရရဲ့လုပ်ပိုင်ခွင့်ပဲနင်းနေလို့လား။တော်ရှင်တွေဘယ်လိုယူဆကြပါလဲ။လာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်စီစဉ်မှာဒီကြောင်ဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်စနစ်မြန်မြန်လူရဲတော်ရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို view မြန်မာပိုင်းကိုပြပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပြပို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323812994ဖြစ်ပါတယ်။ email လိပ်စာက bemis@voenews.com ဖြစ်ပါတယ်။ပါဝင်စနစ်မြန်မြန်ကြမယ်တော်ရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
။ဒီနေ့ည9နာရီခွဲနောက်ပိုင်းတရက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်နိုင်ကြပါရဲ့ရှင်။နောက်2နာရီကြာမှာထုတ်လွှင့်ပေးမယ့်ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ25 32 51ပထမနာရီဝက်မှာလိုင်းလမ်းမီတာ190တို့ကနေနားဆင်နိုင်ပါရဲ့ရှင်။အခုအင်ကာနဲ့ညနေခင်းထိတ်တန်းရောက်နေတဲ့သတင်းချင်းချက်ကိုမခင်ဖြူတွေကပြောပြပေးပါဦးမယ်ရှင်
။ဒီမျိုးနိုင်ငံအတွင်းဆွေးရောက်ဖွဲ့ရီတိုက်ခိုက်ရမှာအမေရိကန်နဲ့အတူလက်တွဲတိုက်နေတဲ့ခလူမျိုးစုလက်နက်ကိုင်အဖွဲ့ရီအပေါ်တူရကီအစိုးရကတိုက်ခိုက်လာနိုင်ခြင်းရှိတဲ့အပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီနေ့မှမှသတိပေးလိုက်ပါတယ်။ခတ်အဖွဲ့ရီအပေါ်တူရကီကတိုက်ခိုက်လာရင်အမေရိကန်တပ်ဖွဲ့ဝင်ကြားဝင်ပါတာမျိုးလုံးမှာမဟုတ်ဘူးလို့ပြောဆိုတဲ့အချိန်ထဲမှာပဲတူရကီဘက်ကအလွန်ကြုံလှုပ်လာရင်တော့ဒီသူ့ရဲ့စီးပွားရေးထိခိုက်ပျက်စီးတဲ့အထိလှုပ်သွားမယ်ဆိုပြီးသမ္မတထရမ့်ကဒီတနေ့နာနေတုန်းကသတင်းထောက်တွေကိုပြောဆိုခဲ့တာပါရှင်။ဒီအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ယူကရိန်းဆိုရတာဝန်ရှိသူတွေအကြားဆက်နွယ်မှုတွေနဲ့ပတ်သက်လို့တော့စုံစမ်းဖော်ထုတ်ဖို့အတွက်ဥရောပသမ္မတဆိုင်ရာအမေရိကန်တပ်အမတ်ကြီး Gordon Sondland ကိုအောက်လွှတ်တော်ကော်မတီ၃ရက်ကဒီကနေ့မေးမြန်းဖို့ရှိနေပါတယ်။သမ္မတထရမ့်ကိုတရားစွဲဆိုနိုင်ရေးစုံစမ်းမှုတစ်စိတ်တစ်ပိုင်းအဖြစ်အောက်လွှတ်တော်ကော်မတီကနေပြီးတော့အခုလိုတကယ်ပိတ်မေးမြန်းမှာဖြစ်ပါတယ်။စိုက်ပျိုးရေးကိုအခြေခံတဲ့မြန်မာနိုင်ငံအနေနဲ့စိုက်ပျိုးသီးနှံတွေပြင်ပတင်ပို့ရောင်းချနိုင်တဲ့အလားအလာကောင်းတွေရှိနေသလိုဒီကဏ္ဍနဲ့ဆက်ဆက်တဲ့ပုဂ္ဂလိကလုပ်ငန်းတွေဖွံ့ဖြိုးတိုးတက်လာအောင်အမေရိကန်ဆွေးရကဆက်လက်အားပေးကူညီနေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ဂျီစကော့မာစီယ်ကဒီကနေ့ပြောဆိုလိုက်ပါတယ်။မြန်မာစိုက်ပျိုးရေးတောင်သူတွေအတွက်အရေးသေးကောင်းမွန်တဲ့လျာထွက်ကုန်ပစ္စည်းတွေတိုးမြင့်စိုက်ပျိုးထုတ်လုပ်နိုင်အောင်နောက်တောင်သူတွေဝင်ငွေပို့ရစီမဲ့ဈေးကွက်ရှာဖွေရမှာကူညီဆောင်ရွက်ပေးနိုင်တဲ့အစီအစဉ်တွေကိုအမေရိကန်ဆွေးရရဲ့နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကဆောင်ရွက်နေတဲ့အကြောင်းတန်မတ်ကြီးကပြောဆိုသွားပါတယ်။ဟောင်ကောင်ဒီမိုကရေစီဆန္ဒပြပွဲတွေကိုကင်ကြွယ်တဲ့နေရာမှာတော့တရုတ်ပြည်မကြီးရဲ့အကူအညီမယူဘူးဆိုတာမျိုးဟောင်ကောင်အုပ်ချုပ်ရေးမှူးကအပြည့်ပြတ်မပြောသေးပေမဲ့ဒီဟောင်ကောင်မှာရင်ဆိုင်နေရတဲ့လက်ရှိအခြေအနေတွေအတွက်အဖြေတရက်ကိုကိုယ့်ဘာသာရှာနိုင်မယ်လို့အခိုင်အမာယုံကြည်တဲ့အကြောင်းဒီကနေ့ပြောဆိုသွားပါတယ်
။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမခင်ဖြူတွေပြောပြပေးသွားတာပါ။အခုညနေအစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ဂျွန်နာကမင်းစ်ဖြစ်ပါလိမ့်ရှင်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PPG Intercept 70နဲ့ MIA 73တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။သောရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
From what